ဆရာတန့်ရဲ့ချိန်ချောက်ခံနေရတယ်ဆိုပြီးတော့လေဒီသတင်းတွေတက်နေရတွေ့တယ်နောက်ပြီးတော့ဆရာတို့ဒီလိုမျိုးပေါ့နော်ချိန်ချောက်တဲ့သူတွေကိုအမှုဖွင့်အရေးယူထားတယ်ကြားလို့ဆရာခုလက်ရှိအခြေအနေကိုပြောပြပေးပါဦးနော်
ကလန်ဘေးရစားလဲဆိုလောင်းကစားဝိုင်းတွေကိုရက်တက်ဖွဲ့ရညှကြချက်ရစင်ဖန်နေဆောင်မှာလောင်းကစားဝိုင်းကြီးပြက်ကြတယ်အဲဒါကြတော့လောင်းကစားတိုင်းတိုင်းတဲ့လူတွေကသူတို့လုပ်ငန်းကိုနှောက်ရှက်ပေးတယ်အချို့သောရက်တက်ဖွဲ့ဝင်များနဲ့သူတို့ဒီအစဉ်ပြေးပြီးသားဖြစ်ကောင်းဖြစ်နေလိမ့်မယ်ဆန္ဒကြီးရဲနဲ့မဆိုင်ဘူးတွတ်တော်ကိုယ်စားလဲဖန်ဆိုင်လို့သာဖန်ရတယ်ဒါကြောင့်တွတ်တော်ကိုယ်စားလဲဒီကိစ္စတရားခံဖြစ်တယ်ဆိုတော့တွတ်တော်ကိုယ်စားလဲတတ်မယ်ဆိုပြီးတော့သူကကျွန်တော်ကိုချိန်ချောက်တာချိန်ချောက်တဲ့အခါကျတော့ကျွန်တော်ရဲ့ပါတီဝင်ကိုယ်စားလဲ၃ဦးကိုကြိုက်ရိုက်ပေါ့နော်ဒါကြီးကိုင်းတောင်းပြီးတော့လူတွေဝိုင်းဝိုင်းပြီးတော့တရားချဲလင်းခေါ်ပြီးတော့ပြန်မလဲတွတ်တော်ကိုယ်စားလဲအဲ့ဒီဆောင်တဲ့ဆိုတဲ့ကောင်ပြန်မလဲတတ်မယ်ဆိုပြီးတော့ဒီလိုမျိုးကြီးဖြစ်စင်နေဖြစ်သွားတာပေါ့လေ9ရက်နေ့ညဖြစ်တာပေါ့နော်ကျွန်တော်ပါတီဝင်2ဦးကတော့ဘောလုံးဝင်လူပုံလဲမှာချင်းချောက်တယ်နောက်2ဦးကတော့အိမ်ုံသွားပြီးတော့ချင်းချောက်တယ်ပေါ့နော်နောက်တစ်ဦးကျတော့ဖုံးနေရနေပြီးတော့ပါတီဝင်တယောက်က4ဦးပေါ့ဗျာပြောရင်တော့3ဦးကိုလူကိုယ်တိုင်သွားတယ်2ဦးကတော့ဖုံးနေပဲသူကပြောတယ်အဲ့ဒီ2ဦးကဖုံး recording လုပ်တာတော့လေးလေးတို့ပါတီကညားနေပြီကျွန်တော်တို့ဒီလိုလုပ်တယ်အဲ့ကောင်ကအဲ့ကိုယ်စားလေကောင်လုပ်တာအဲ့ကောင်ကတတ်မယ်ဦးညာလည်းလေးလေးတို့ရှိဦးတယောက်ချင်းအိမ်ကိုကျွန်တော်လာမယ်သူကနောက်ကိုလုပ်မစားရင်လည်းအဲ့ကောင်ကတတ်ကိုတတ်မယ်ဆိုတော့အတန်တိုင်းလည်းကျွန်တော်ကရှိပါတယ်နောက်ဆုံးအသက်အန္တရာယ်ကြီးတော်တော်ကိုယ်တိုင်ရှိဘူးဒါတက်ခဲ့ဖြစ်တာပေါ့ဒီလိုဖြစ်နေပြီဆိုတော့ကျွန်တော်ညမထွက်ရတော့ဘူ
းတ
က်တော်ရဲစခန်းကိုလည်းညတိုင်းည9ရက်ညကျွန်တော်အမှုမဖွင့်မနဲ့6ရက်မနဲ့မိုးလင်းမှကျွန်တော်ပါတီရဲ့တာဝန်ရှိသူကြီးတင်တဲ့တိုင်ပြီးတော့သောသောကလူကိုယ်တိုင်ချင်းချောက်ခံရတဲ့3ယောက်လည်းအမှုဖွင့်တယ်အဲ့ဒီချင်းချောက်ခံရတဲ့ထွက်ဆိုချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်ရဲ့အသက်အန္တရာယ်နဲ့ဒါလုံးညုံမှုအပိုင်းကိုကျွန်တော်ထပ်ပြီးတော့ကျွန်တော်အမှုဖွင့်တဲ့ခါကျတော့ပရိကုံစခန်းမှုပြီးရဲအုပ်လာဝင်ဖြစ်ပါတယ်သူကပြောင်းလာတာကပြေးရပြောင်းလာတာဟိုမှာ7ရက်နေရာမှာအစပြောင်းတော့သူလည်းမကြားသေးပါဘူးဒီဖြစ်စဉ်နဲ့အားလုံးကတော့ရခင်စကမ်းမှုအဟောင်းပဲအစအနတွေကိုကျွန်တော်ဒီလိုပဲယူဆပါတယ်ဒီလို handover မလုပ်ခင်မှာဒီလက်ရှိစကမ်းမှုကတာဝန်ထားပြီးတော့ညှိတဲ့သဘောတော့ရှိပါတယ်ဒီနေ့တော့မနေ့ပဲခရိုင်6မြို့နယ်ရဲတွေကိုခရိုင်မှုကအစီအစဉ်ခေါ်ပါတယ်ခေါ်တဲ့အခါမှာဒီစကမ်းမှုကဒီကျွန်တော်တိုင်ချက်တွေကိုအကုန်လုံးယူသွားပါတယ်ခရိုင်မှုကိုတင်ပြတယ်ဒီဥစ္စာကိုအရေးကြီး issue ဖြစ်တယ်အများဆုံးတရားစွဲတင်မှုစူးစမ်းပါဆိုပြီးတော့ပုံမှန်တွေတက်ပေးလိုက်တယ်ညနေခင်းမှာ906နဲ့194ဆိုပြီးတော့တက်ပေးလိုက်တယ်ကျွန်တော်ဦးဝေပုံမှန်200ရတို့တရားရုံးကိုတင်မယ်လို့ပြောပါတယ်ဗ
ျဟိုဆရာတို့ပဲဒီဟိုပေါ့ဒီပါတီဝင်တွေဘက်ကအခုမှုဖွင့်ထားတာကအခုဘသူတွေကိုမှုဖွင့်ထားလဲဘယ်နှယောက်လောက်ရှိလဲရှင
်အဲ့ဒါကအဲ့ခုနကလောင်းစားတိုင်လှုပ်တော့ဦးစန်းမောင်အဖအမီကသူကဦးစန်းမောင်ဆိုတာကဟိုတုန်းကလေလောင်းစားတိုင်လှုပ်လာတဲ့လူပေါ့လေသူကတော့အသက်60ကျော်နေပြီသူသားတွေကအခုဆက်လှုပ်ကွာ
ဟုတ်ကဲ့
သူသားတွေမှာမဇင်လို့ခေါ်တယ်တဲ့သူရအောင်လို့ခေါ်တယ်နောက်ပါအဖွဲ့တွေနဲ့ဆို15ဦးလောက်15ဦးခန့်လို့ပြောပါတယ်သူတို့မှုဖွင့်လာတာပဲ
ဒီလိုမျိုးဒီပါတီဝင်တွေကိုသူတို့လာပြီးချင်းချောက်နေတယ်ဆိုတဲ့အချိန်မှာဆရာဘယ်နေရာရောက်နေသေးလဲတော့သူတို့ကဘယ်လိုဆရာကိုအကြောင်းကြားတာလဲရှင်ပါတီဝင်တွေဘက်ကလေ
ပထမဆုံးစပြီးဘောလုံးကွင်းထဲမှာဖြစ်တယ်လို့ဆိုတဲ့အချိန်ကြီး၄နာရီတပတ်လည်တော့နေမှာပါဘောလုံးကွင်းဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ကညနေ3နာရီတည်းကကျွန်တော်ကဘာလုပ်နေသလဲဆိုတော့အဲ့ဒီပတိကုံမျိုးပေါ်မှာပဲချမ်းမြေတရားအုပ်ချုပ်ရေးမှုရုံးမှာဘကုတ်တိုင်းဒေသကြီးစိုက်ပျိုးရေးမန်နေဂျာတိုင်းမန်နေဂျာဦးလာမြင့်နဲ့ဒုတိုင်းမန်နေဂျာ PCI မန်နေဂျာတဲကုန်းမန်နေဂျာအပါအဝင်ပတိကုံမျိုးအုပ်ချုပ်ရေးမှုဦးစင်အောင်နောက်ရပ်ွက်အုပ်ချုပ်မှု200နောက်မျိုးဖွံ့ဖြိုးတိုးတက်ကော်မတီနဲ့ကျွန်တော်တို့ကဘာလုပ်နေသလဲဆိုတော့စိုက်ပျိုးရေးဘူတော်အဟောင်းကိုကျွန်တော်ဖြတ်သိမ်းမှုအစည်းအဝေးလုပ်နေပါတယ်ဗျ၄နာရီဝန်းကျင်လောက်မှာကျွန်တော်ပြီးတော့ကျွန်တော်အိမ်ကိုပြန်လာပါတယ်ဗျညအောင်ပြန်လာတဲ့အခါမှာကျွန်တော်အဝတ်လျှော်ဖို့ကြိုးစားနေချိန်မှာသောသောပထမဆုံးဘောလုံးကွင်းထဲကချိန်ချောက်ခံရတယ်ကျွန်တော်ရောက်ပါလို့တော်တဲ့အယောက်ကပြန်လာပြီးကျွန်တော်ကိုဒီသတင်းကိုပြောပါတယ်ဗျမိုးချုပ်တဲ့အခါမှာပဲသူ့ဘော်ရက်ကအိမ်နဲ့အိမ်ကိုသူတို့လူ15ယောက်လောက်ကအိမ်လက်နက်ကတော့၄ယောက်ခြံဆောင်ပြီးတော့ဓာတ်ကိုခြံဆောင်ပြီးတော့အိမ်တွေကိုလာပြီးတော့သူချိန်ချောက်တာဖြစ်ပါတယ်ဗ
ျဒီလောင်းကစားကိစ္စနဲ့ပတ်သက်ပြီးတော့လှစ်တော်မှာအဆိုတင်ခဲ့တယ်လို့သိရတယ်ဆရာအဲ့ဒီအဆိုနဲ့ရောဆက်ဆက်မယ်လို့ထင်ပါသလားရှင
်အဲအများကြီးဆက်ဆက်တာပေါ့အဆိုတင်တာကတော့ကျွန်တော်ကတင်တာတော့မဟုတ်ဘူးတို့တော့ကျွန်တော်ရဲ့တဲခုံမြို့နယ်ကနောက်မဲဆန္ဒနယ်တစ်ခုကတယောက်ကတင်တာပါဗျဒါပေမဲ့တိုင်းလုံးကဟိုအဆိုဖြစ်တဲ့အတွက်သူ့ရဖွဲ့ရဲ့လိုက်နာဆောင်ရမယ်ကိစ္စဖြစ်ပါတယ်ဗျလောင်းကစားတွေနဲ့မူရင်းစေဝါနဲ့ပတ်သက်လို့ရဲတပ်ဖွဲ့တွေရဲ့လုပ်ငန်းဆောင်ရွက်မှုအရေးယူမှုတွေအားနဲ့ရောရဲလို့အင်းကျပ်စွာဆောင်ရွက်ဖို့တိုက်တွန်းရအောင်အဆိုဗျအ
ဲ့
ဒါကအောင်းထားတာဗျ
အဲ့ဒီနောက်ပိုင်းမှာဒီလိုမျိုးဟိုရဲတွေကဖန်းတာဖန်းတာစီတာတွေတင်းကျပ်တာမျိုးတွေရှိလာတာမျိုးသဘောမျိုးလားရှင
်အဲ့အဲ့တော့3လပိုင်းရအဆိုတင်ပြီးတော့အဆိုအောင်းထားတဲ့ကိစ္စကိုအခု17လပိုင်းအထိကိုဒီမှာသူတို့လုံးနေလုံးတဲ့သဘောတွေဖြစ်လာတဲ့ခါကျတော့ဟိုတချို့ဟာလေးတွေမှာဒီကိုယ်စလေတွေရဲ့ဖုန်းသတင်းအရတော့၎င်းဘေးရတီတူတူရဲ့သတင်းအရတော့၎င်းအပေါ်ကနယ်လုံးဝင်ကြီးကစပြီးတော့အောက်ကိုညွှန်ကြားတဲ့ခါမှာအောက်ကလည်းပဲဒီဝိကျတန်းကြီးပဲအဆန်းပြတဲ့သဘောတွေလောက်ကြတာပေါ့ဗျာပြောရရင်တော့ဖန်းတာပေါ့အဲ့ဒီမှာမှသူတို့လုပ်ငန်းတွေပြစ်ပါတယ်ကိုင်ပြစ်ပါတယ်ဆိုပြီးတော့ကျွန်တော်တို့ဒါအတိတ်အနေရန်ကြားတော့လာပါပဲ
အခုဆရာတို့ကတတိကုန်းနယ်မြေရဲ့စခန်းကိုတိုင်ကြားထားတယ်ဆိုတော့သူတို့ဘက်ကလုံခြုံရေးလုပ်ပေးတာမျိုးတွေရောရှိသေးလားရှင
်လုံခြုံရေးကအဲ့ဒီမနေ့ကမနေ့ကျွန်တော်တို့အမှုဖွင့်တဲ့ခါမှာတော့သောသောအမှုဖွင့်တဲ့3ယောက်ကိုလည်းအိမ်တွေကိုလည်းတက်ကင်းလှည့်ဖို့ပြောပါတယ်နောက်တစ်ခါကျွန်တော်ဘက်ကလည်းတက်ကင်းလှည့်ပေးဖို့ပြောပါတယ်တိကျကျွန်တော်အိမ်ကိုတိကျတိကျလုံခြုံရေးခေါ်ပြီးတော့ခြားထားပေးခြင်းတော့ယနေ့ထိတော့မရှိသေးပါဘူးဗျ
ဒီကိစ္စနဲ့ပတ်သက်ပြီးဆရာတို့အနေနဲ့ဘယ်လိုတွေဆက်လုပ်သွားဖို့ရှိအောင်မလဲရှင်အခုလက်ရှိမှာပေါ့နော
်လောလောဆယ်ဆယ်တော့ကျွန်တော်တို့ဥပဒေကြောင်းညာဒီမှာတရားစွဲဆိုထားတဲ့တရားရုံးကနေဘယ်လိုသွားမလဲစခန်းကဒီတိုင်းညွှန်ကြားတဲ့ဟာကိုဘယ်လိုတောင်းရမလဲကျွန်တော်စောင့်ကြည့်မှာဖြစ်ပါတယ်ခင်ဗျာဒီလိုကဒီလိုကျွန်တော်ကထိရောက်တဲ့အရေးယူမှုဖြစ်ဖို့ဆက်လက်ပြီးတော့ကျွန်တော်ကနယ်လုံးဝန်ကြီးကစပြီးတော့တိုင်းဒေသကြီးဆိုရောက်ဖွဲ့ကိုတွန်းအားပေးမှာပါခင်ဗျာ
ကျေးဇူးပါနော်ဆရာခုလိုဖြေကြားပေးတာရှင
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ